မြန်မာနိုင်ငံမှာ novel တာကိုရိုနာဗိုင်းရပ်စ်တန်တရားလူနာဖြစ်အနည်းဆုံး3ဦးကိုတွေ့ရှိထားတဲ့အကြောင်းသမရယုံကသတင်းထုတ်ပြန်ပါတယ်။ဒီမနေ့ကွန်ဂျိုးကထွက်လာတဲ့ China Southern လေကြောင်းနဲ့ရောက်လာတဲ့ခီးသည်တွေထဲမှာအသက်60ဝန်းကျင်ရှိတဲ့အမျိုးသား2ဦးကိုကိုရိုနာဗိုင်းရပ်စ်တန်တရားလူနာဖြစ်နဲ့ဝေဘာဂီဆေးရုံမှာသိကြားထားပြီးကုသပေးနေတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ်။မန္တလေးနဲ့မိထီလာမှာလည်းဒီရောဂါကူးစက်ခံရသူတန်တရာလူနာနှစ်ဦးရှိနေတယ်လို့သမရယုံကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါပေမဲ့ဒီတန်တရာလူနာတွေကိုရိုနာဗိုင်းရပ်စ်ကူးစက်ခံနေရတာဟုတ်မဟုတ်ဆိုတဲ့အတည်ပြုချက်ကတော့ယာယီအောင်ပါ။ဒီအကြောင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်စုစုကပြောပြမှာပါရှင်
။တရုတ်နိုင်ငံကွမ်ဂျိုးလေဆိပ်ကနေထွက်လာတဲ့ China Southern လေကြောင်းလိုင်းဟာခရီးသည်89ဦးကိုတင်ဆောင်ပြီးရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်ကိုဒီကနေ့မနက်ပိုင်းမှာရောက်ရှိလာပါတယ်။ခရီးသည်တွေကဟူနန်ပြည်နယ်သားအသက်60ဝန်းကျင်အရွယ်အမျိုးသားတဦးမှာကိုရိုနာဗိုင်းရပ်စ်လက္ခဏာတွေ့ရှိတာကြောင့်တန်တရားလူနာအဖြစ်နဲ့ဝေဘာဂီဆေးရုံကြီးမှာကုသပေးနေတယ်လို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်။တန်
တရားလူနာကိုကျမတို့အနေနဲ့ဝေဘာဂီဆေးရုံကိုပို့ဆောင်ပြီးတော့ဝေါ်တဲ့ကုသမှုတွေရရှိဖို့ဆောင်ရွက်နေတယ်လို့ပဲကျမတို့ National Health Laboratory နဲ့ဆက်စပ်နေနိုင်ပြီးတော့ဒီလူနာပြရတဲ့ကွဲနမူနာတွေကိုရယူဖို့ဆောင်ရွက်နေပါတယ်။အဲဒီကွဲနမူနာတွေရယူပြီးတော့ China နိုင်ငံမှာရှိတဲ့ National Institute ပေါ့အဲကိုဒီဆက်ရရှိတဲ့ sample တွေကိုပြဖို့ပြီးတော့ confirmation လုပ်ပါဖြစ်ပါတယ်။
အဲ့ဒီတန်တရားလူနာကိုတက်ခွဲစစ်ဆေးဖို့နမူနာယူရာနဲ့စံသက်ကုသမှုတွေဆက်လုပ်ဖို့ဆောင်ရွက်နေတဲ့အပြင်သူဟာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူဟုတ်မဟုတ်ဆိုတာကိုတော့စောင့်ကြည့်ရအောင်မယ်လို့လည်းပြောပါတယ်
။ကွမ်ဂျိုးကရန်ကုန်လေဆိပ်ကို China Southern Airline မှာအဲဒီမှာသူကပါလာတဲ့ခီးတဲ့တူကအဲ့မှာခေါင်းမှုတယ်ဟိုဖြားတယ်ပေါ့နော်။လေမယ်ကိုပြောတယ်လေမယ်ကနေပြီးတော့လေမှုကိုတရင်ပို့တယ်လောလောဆယ်ဖြားနာနေတဲ့လူနာကိုကျွန်တော်တို့ emergency အနေနဲ့အဲကျွန်တော်တို့ဝေဘာဂီဆေးရုံကိုပို့ထားပါတယ်
။လေမော်ပါလာတဲ့ခီးသည်89ဦးတည်းကမြန်မာနိုင်ငံသား2ဦးနဲ့အဲ့ဒီတန်တရားလူနာ2ဦးကလွဲပြီးကျန်တဲ့ခီးသည်အလုံးကိုပြည်ရင်းနဲ့အဝင်မခံပဲအဲ့ဒီလေရင်နဲ့ပဲဒီကနေ့နေ့လယ်ပိုင်းမှာပြန်တင်ပေးခဲ့တယ်လို့တမရာယုံပြောခွင့်ရဦးစော်ထေးကသတင်းတောက်တွေကိုပြောပါတယ်။ဒါအပြင်မန္တလေးနဲ့မိထီလာမြို့တွေမှာတန်တရားလူနာ2ဦးထပ်တွေ့ရတဲ့အတွက်စောင့်ကြည့်ကူတာပေးနေတယ်လို့လည်းပြောပါတယ်
။နောက်ဖြစ်စဉ်ကဒီနေ့တရုတ်ကူဘင်းလေဆိပ်ကနေပြီးတော့မန္တလေးလေဆိပ်ကိုဆိုင်ရောက်လာတဲ့လေကြောင်းကြီးစင်မှာခီးသည်48ဦးအဲဒီမှာမြန်မာနိုင်ငံသားက6ဦးပါပါတယ်နိုင်ငံခြားသား42ဦးပါပါတယ်သူတို့ကိုဒီကျွန်တော်တို့ screen test ဆစ်တဲ့အခါမှာတရုတ်နိုင်ငံသူ3နှစ်ကလေးပေါ့နော်အပူချိန်က 38.5 စနီဂရိတ်ဖျားရောဂါရှိနေတာကိုတွေ့ရပါတယ်သူတို့မိဘကိုဆစ်တဲ့အခါမှာတော့တာမန်ဖျားရောဂါပဲတွေ့ပါတယ်တွေ့တော့သူတို့ကိုမန္တလေးမြို့ဂရင်950ကလေးထုခုဆေးရုံမှာပို့ဆောင်ကူတာပြီးတော့တိတက်ကျွန်တော်တို့ဟိုစောက်ကြည့်နေတဲ့စီစစဲအနေဒါဖြစ်ပါတယ်။နောက်နံပါတ်5ဖြစ်စဉ်ကတော့ကျွန်တော်တို့မိထီလာမြို့နယ်ဖြစ်ပါတယ်။သူကတော့အဆုတ်မှာနာဖြစ်တယ်ပေါ့နော်။အဲ့တော့ကိုရိုနာရှိမရှိစီစစ်နေစေဖြစ်ပါတယ်
။ကူးစက်မှုနှုန်းတိုးနေပြီးတည်ဆုံးသူဦးရေပါတိုးလာနေတဲ့ဒီကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုနဲ့ပတ်သက်ပြီးကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေအဖြစ်မနေ့ကကြာတာပတိနေ့မှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကြေညာလိုက်ပါတယ်။ဒါ့အပြင်ကျန်းမာရေးစောင့်ရှောက်မှုစနစ်အားနေပြီးပြစ်စင်မှုအားနည်းတဲ့နိုင်ငံတွေစီဒီယောဂါကူးစက်သွားမဲ့အဖြစ်ဟာစိုးရိမ်စရာကောင်းတယ်လို့ WHO ညွှန်ကြားရေးမှူးချုပ်ကသတိပေးထားပါဗျ။ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကလည်းတရုတ်နိုင်ငံကလာတဲ့ခီးသည်တွေကိုစိုက်ရောက်ဗီဇာထုတ်ပေးနေတာကိုယာယီရန်နာထားဖို့အတွက်နိုင်ငံခြားရေးဝန်ကြီးဌာနနဲ့ဆွေးနွေးနေတယ်လို့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကသတင်းထုတ်ပြန်ထားပါဗျ။ယောဂကူးစက်နှုန်းတက်နေတဲ့အချိန်မှာအစိုးရအနေနဲ့တရုတ်နိုင်ငံသားခရီးသွားတွေကိုဗီဇာထုတ်ပေးနေတာကန့်သတ်သင့်ပြီလို့ခရီးသွားလုပ်ငန်းရှင်တဦးဖြစ်တဲ့ဦးအေးကျော်ကပြောပါတယ်
။အစိုးရကလုတ်တက်ခိုင်းတာအရင်ကနှေးရကြည့်တယ်ဗျာ။ကျွန်းနိုင်ငံမှာတရုတ်တွေကိုတို့ဗီဇာတွေမပေးတော့ဘူး။ဘာမှပြန်မယောဂဖြစ်လာမှမရှင်နိုင်မကဲနိုင်ဆေးလည်းမရှိသေးဘူး။ကျွန်တော်အကုန်လုံးပြည်ကုန်နေမယ်။
ဒီကနေ့မနက်ပိုင်းအထိ WHO ရဲ့ထုတ်ပြန်ချက်အရနိုင်ငံပေါင်း22နိုင်ငံအထိဒီယောဂါပြန့်နှံ့နေပြီးကူးစက်ခံထားရသူ1000နီးပါးနဲ့သေဆုံးသူ200ကျော်ထိရှိလာပါပြီ။မြန်မာနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးနဲ့ကုသရေးအတွက်ဆောင်ရွက်ချက်တွေကိုပြင်ဆင်ထားရှိပြီးဖြစ်တယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်။အခုတန်တရားလူနာအဖြစ်တွေ့ရှိထားတဲ့လူနာတွေကိုသီချခံမှထားပြီးကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တဲ့အဆုတ်ရောင်ရောဂါရှိမရှိကိုတော့အတည်ပြုနိုင်ဖို့ဆောင်ရွက်နေတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။